မေလ3ရက်စနေနေ့ညတော်ကဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာလူပေါင်း9ယောက်သေဆုံးအောင်တိုက်ခိုက်ခဲ့သူ3ယောက်ထဲက2ယောက်ရဲ့နာမည်တွေကိုလန်ဒန်မြို့တော်ရဲတပ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။အစ္စလာမ်နဲ့အယက်မှနေကြတဲ့အသက်28နှစ်အရွယ်ခူရန်ဘတ်နဲ့အသက်30အရွယ်ရာရှိရိုဝဲတို့ဖြစ်ပြီးတော့တိုက်ခိုက်ခဲ့သူတတိယတယောက်ကတော့ဘသူဘဝဖြစ်တယ်ဆိုတာကိုဆက်လက်စုံစမ်းနေသေးဖြစ်တယ်လို့ရဲကပြောပါတယ်။ခူရန်ဘတ်ဟာအိမ်နောင်တဲ့ကလေးတယောက်ဖခင်ဖြစ်ပါတယ်သူဟာပါကစ္စတန်မှာမွေးဖွားပြီးတော့ကလေးအွယ်တွေကမိဘတွေနဲ့ဗြိတိန်နိုင်ငံမှာနေထိုင်ခဲ့သူပါသူ့ရဲ့အကြောင်းကိုအကြမ်းဖက်မှုတိုက်ချက်ရေးနဲ့တာဝန်ရှိသူတွေနဲ့ဒီထောက်လှမ်းရေးဌာနတွေကလွန်ခဲ့တဲ့နှစ်နှစ်လောက်ထဲကတရှိထောက်ခံခဲ့ပေမဲ့တိုက်ခိုက်မဲ့အန်ဒီရဲ့ရှိသူအဖြစ်စိုးရင်ရလောက်တဲ့လက္ခဏာမပြခဲ့ဘူးလို့တာဝန်ရှိသူတွေကပြောပါတယ်ရရှိရီယိုရဲ့နာရောအိုင်ယာလန်နိုင်ငံမှာနှစ်အတော်ကြာကြာနေထိုင်ခဲ့ဘူးတဲ့မော်ရိုကိုလူမျိုးလေပြားနိုင်ငံသားဖြစ်တယ်လို့သူ့ကိုယ်သူဆိုထားဘူးကြောင့်ရဲကပြောပါတယ်လန်ဒန်မြို့ကလန်ဒန်ဘရစ်ဂျ်တံတားပေါ်မှာဗန်ကားနဲ့လူတွေကိုအတင်းဝင်တိုက်ပြီးတော့အနားကဘာရာမားကတ်အရပ်မှာဒီတွေ့ရလူတွေကိုဓားနဲ့ထိုးခဲ့သူ၃ယောက်တုံးကိုရဲကပြစ်ခတ်တပ်ပစ်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာ9ယောက်သေဆုံးပြီးတော့လူပေါင်း50ကျော်တဲ့ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့မတင်ကားသူတွေကိုညူဟမ်နဲ့ဘာကင်ရပ်ကွက်တွေကနေရာတော်တော်များများမှာလိုက်လံရှာဖွေစီးနင်းမှုတွေကိုလည်းလုပ်ခဲ့ပါတယ်။ဘာကင်ရပ်ကွက်ကလိမ့်ဆာနှစ်ခုမှာဖမ်းဆီးခဲ့တဲ့ထဲကအသက်19နှစ်ကနေ60ကျော်အမျိုးသမီး9ယောက်နဲ့အမျိုးသား5ယောက်ကိုပုံမှန်မတက်ပဲပြန်လွှတ်ခဲ့တယ်လို့တင်းနှံမာနေညပိုင်းမှာရဲကကြေညာပါတယ်။တည်ဆုံးခဲ့သူတွေထဲမှာတခြားနိုင်ငံသားတချို့ပါတယ်ဆိုတာသိထားပြီးအတိအကျဘသူဘဝဖြစ်တယ်ဆိုတာရဲကဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဝန်ကြီးချုပ်ထရီဇာမေကပြောကြားခဲ့ပါတယ်။တည်ဆုံးခဲ့သူတွေအတွက်အောက်မေ့ဆုတောင်းပွဲကိုတင်းနှံမာနေညနေပိုင်းကလန်ဒန်ဘရစ်ဂျ်တံတားကပေါ်တစ်ဖီးလ်ပန်းချံလေးမှာပြုလုပ်ခဲ့ပါတယ်ရှင်။